ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ငံစီရင်နဲ့မြန်မာနိုင်ငံကိုဖော်ပြထားတဲ့ USCIRF American Commission ရဲ့2019ခုနှစ်အစီရင်ခံစာမှာ American ပြည်ထောင်စုဆိုင်ရာမြန်မာတန်ရုံးကပံ့ပိုးပေးထားတဲ့အချက်အလက်တွေတစ်ခုမှထင်ဟပ်ဖော်ပြခြင်းမရှိတဲ့အတွက်အလွန်ကိုစိတ်ပျက်မိကြောင်းမြန်မာတန်မတ်ကြီးကတုံ့ပြန်ပြောကြားလိုက်ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မှတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ Washington DC ခြေဆိုင်USF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission ရဲ့တောင်းခံထားတဲ့အတိုင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အတွက်အစိုးရရဲ့ဆောင်ရွက်ချက်တွေကိုမြန်မာတန်ယုံကအချိန်မီပေးပို့ခဲ့ပေမယ့်ဒီအချက်လက်တွေကိုအစိုးရကစားမှထည့်သွင်းဖော်ပြခဲ့ခြင်းမရှိတဲ့အပေါ်အလွန်ပဲစိတ်ပျက်မိကြောင်းမြန်မာတန်မတ်ကြီးဦးအောင်လင်းက VOE ကိုပြောပါတယ
်ဒီ American က Commission က2019ခုနှစ်မှာသူတို့ရဲ့နှစ်ပတ်လည်အစိုးရကစားသူတို့ထုတ်ဖို့ရှိတယ်ထုတ်ပြတဲ့နေရာမှာမြန်မာနိုင်ငံအနေနဲ့ထည့်သွင်းပေါ်ပြလေစေလိုတဲ့အချက်တွေရှိမယ်ဆိုလို့ရှိရင်ဒီနှစ်ပေါ့ဖေဖော်ဝါရီလ၄ရက်နေ့မတိုင်ခင်မှာသူတို့စီပြန်ပြီးတော့အကြောင်းကြားပါဆိုတော့ကျွန်တော်တို့စီကိုသူတို့စာရေးပေးပို့ထားတာရှိပါတယ်အဲဒီစာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ရဲ့နေပြီးတော့ကျွန်တော်တို့တင်ပြခဲ့ပါတယ်တင်ပြပြီးတော့အချိန်မီပဲသူတို့နေပြီးတော့နေပြီးတော့ကျွန်တော်တို့ပြန်ပြီးတော့ပြန်ကြားဖို့အတွက်ကိုဆက်လက်တည်ပေးပါတယ်ပေးတဲ့အခါကျတော့ကျွန်တော်တို့ဖေဖော်ဝါရီလ၄ရက်နေ့မှာသူတို့စီကိုမြန်မာနိုင်ငံကနေပြီးတော့ဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတော်မှာဖွဲ့စည်းပုံအခြေခံဥပဒေပါအချက်လက်တွေရဲ့နောက်ပြီးတော့အခုနိုင်ငံတော်အစိုးရအနေနဲ့ဆောင်ရွက်နေတဲ့အချက်တွေရဲ့နောက်ပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားမယ့်အချက်လက်တွေကိုကျွန်တော်တို့တော်တော်ပြည့်ပြည့်စုံစုံနဲ့သူတို့စီကိုပြန်ကြားခဲ့ပါတယ်
ဒါပြင် USF ကတာဝန်ရှိသူတွေနဲ့လည်းမနစ်ကတွေ့ဆုံပြီးမြန်မာအစိုးရဆောင်ရွက်ချက်တွေကိုရှင်းပြခဲ့ပေမဲ့ဒီနှစ်အစီရင်ခံစာထုတ်ပြန်ရမှာဒီဆွေးနွေးပြောဆိုခဲ့တာတွေကိုထင်ဟပ်ဖော်ပြခဲ့ခြင်းမရှိဘူးလို့တန်မတ်ကြီးကဆိုပါတယ
်အခုသူတို့ဒီကော်မရှင်ကိုလည်းပြီးခဲ့တဲ့နှစ်ကလည်းကျွန်တော်ကော်မရှင်ကတာဝန်ရှိတဲ့လူတွေနဲ့ကျွန်တော်တွေ့တွေ့ခဲ့ပြီးဖြစ်ပါတယ်တွေ့တွေ့ခဲ့ပေမဲ့လည်းသူတို့ကတော့သူတို့စီမံငွေတွေကသူတို့ရွေးထားပြီးသားသူတို့အစီရင်ခံစာရှိတဲ့အတွက်ကြောင့်လည်းသူတို့အစီရင်ခံစာထဲမှာပါထည့်ခြင်းတဲ့ဟာတွေကိုလည်းသူတို့ထည့်သွားတာဖြစ်ပါတယ်
ကျမတို့ဒီ VOA ကနေပြီးတော့ USF နဲ့ဒီ interview အမေးဖြေလုပ်တဲ့အချိန်မှာသူတို့ commissioner ဘက်ကပြောတာကတော့အဓိကထောက်ပြတဲ့အကြောင်းရင်းကတော့ဒီရခိုင်ပြည်နယ်ကဒီ Rohingya Muslim တွေကိစ္စကြောင့်ဖြစ်တယ်။အခုချိန်ဒီမြန်မာဆိုရကဒီကင်တွယ်ဖြည့်ရှင်းနိုင်ခြင်းပေါ့နော်။ဒီတာဝန်ရှိတဲ့သူတွေကိုဒီအရေးယူပစ်ပေးတာမျိုးတွေလည်းမတွေ့ရသေးဘူးဆိုတာမျိုးသူတို့ထောက်ပြတဲ့အပေါ်မှာရောတန်မတ်ကြီးဘယ်လိုမြင်ပါလဲရှင
်။အဲသူတို့ရဲ့စာထဲမှာရခိုင်ပြည်နယ်ကိစ္စတွေကိုပထမဆုံးကျွန်တော်အနေနဲ့ရှင်းလင်းပြောပြရစီသူတို့ကျွန်တော်တို့ဇင်မိတဲ့အထက်မှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့တိလိုပါတယ်ဆိုတဲ့ချက်တွေပါရှိခြင်းမရှိပါဘူးသူတို့လည်းမေးလို့ရပါတယ်သူတို့ပေးတဲ့စာကိုသိကျင်တယ်ဆိုလို့ရှိရင်လည်းကျွန်တော် VOA ကိုကျွန်တော်ပေးလို့ရပါတယ်အကယ်၍များသူတို့ကနေပြီးတော့အဲ့ဒီစာထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့တိလိုပါတယ်လို့ပြောမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့ဒီအချိန်မှာအချိန်မီပြန်ကြားခဲ့မှာဖြစ်ပါတယ်သူတို့ကမှစပြီးတော့မှရခိုင်ပြည်နယ်မှာတာဝန်ယူမှုမရှိဘူးလို့ပါတော့ပြောတာအခုမှသူတို့ပြောတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတော်ဆိုရနေပြီးတော့ပြဿနာကိုပြည်လဲအောင်ဖြေရှင်းဖို့လည်းရည်ရွယ်ထားပြီးဖြစ်ပါတယ်ပြဿနာပြည်လဲသွားဖို့ရည်ရွယ်ထားပြီးဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့အင်းနီးနာချင်းနိုင်ငံနဲ့လည်းကျွန်တော်တို့သဘောတူညီချက်တွေချုပ်ဆိုထားပြီးဖြစ်တဲ့အပြင်ကုလသမဂ္ဂရောဂျန်တဲ့နိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေပြုလို့နေပါတယ်ဒါနဲ့ပတ်သက်ပြီးတော့သူတို့ကနေပြီးတော့ပြောတဲ့ဆိုတဲ့ဟာကတော့ကျွန်တော်အနေနဲ့တော့လက်မခံနိုင်ပါဘူးခင
်ဗျာ VOA ကလက်ခံရရှိတဲ့2018ခုနှစ်ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ American Commission ကမြန်မာတန်မတ်ကြီးစီပေးပို့ထားတဲ့စာမှာ USF ရဲ့နှစ်စဉ်အစဉ်ခံစာတိုင်းပြည့်ပြည့်စုံစုံဖော်ပြနိုင်ဖို့ကြိုးပမ်းမှုတစ်ခုအနေနဲ့နိုင်ငံအသီးသီးကဘာသာရေးလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အချက်လက်တွေကိုရနိုင်သမျှနေရာတွေကနေကောက်ယူစုဆောင်းစစ်ဆေးကြောင်းနဲ့မြန်မာတန်မတ်ကြီးဘက်ကနေ USF ကလာမယ့်နှစ်အတွက်ထုတ်ပြန်မဲ့နှစ်စဉ်အစဉ်ခံစာအတွက်အချက်လက်တွေပေးပို့လိုတာရှိရင်2019ခုနှစ် February 4ရက်နေ့နောက်ဆုံးထအကြောင်းပြန်ဖို့ဖော်ပြထားပါတယ်USF ရဲ့2019ခုနှစ်အစဉ်ခံစာမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖော်ပြထားခြင်းမရှိတဲ့အချက်တွေဖြစ် Washington DC မြန်မာတန်ရုံးက April 30ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုရေးထားပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ပေးထားကြောင်းနဲ့ဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းမတူကွဲပြားမှုကိုလေးစားတဲ့အနေနဲ့ Hindu Christian Islam ဘာသာရေးဖွဲ့စည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံအနှံ့လီပေါင်း 4,000 ကျော်အစ္စလမ်ဘာသာရေးကျောင်းပေါင်း 400 ကျော်ရှိပြီးမွတ်စလင်လူဦးရေ 260 မှာဗလီတစ်ခုနှုံးရှိတယ်လို့ဆိုပါရယ်ဒါအပြင်ခရစ်ယာန်ဘုရားရှိခိုးကျောင်းပေါင်း 9,000 နီးပါးရှိနေကြောင်းခရစ်ယာန်လူဦးရေ 480 မှာ ဖျားရှိခိုးကြောင့်တစ်ခုစီရှိနေတယ်လို့ဆိုပါရယ်ဘာသာကိုးကွယ်တဲ့လူဦးရေရာခိုင်နှုန်းမှာတော့1983ခုနှစ်တကောင်စင်းကောက်ယူမှုမှာဗုဒ္ဓဘာသာကိုးကွယ်တဲ့လူဦးရေ88ရာခိုင်နှုန်းရှိခဲ့ပေမဲ့2014ခုနှစ်တကောင်စင်းကောက်ယူချက်မှာ89ရာခိုင်နှုန်းရော့ကျသွားတယ်လို့ဆိုပါရယ်ဒါပေမဲ့ခရစ်ယာန်ဘာသာကိုးကွယ်တဲ့လူဦးရေကတော့ 4.6 ရာခိုင်နှုန်းကနေ6.2 ရာခိုင်နှုန်းထိတိုးခဲ့ကြောင်းနဲ့အလားတူမွတ်စလင်လူဦးရေကလည်း 3.9 ရာခိုင်နှုန်းကနေ 4.3 ရာခိုင်နှုန်းထိတိုးခဲ့ကြောင်းဖော်ပြထားပါတယ်ရှင်။